ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကော့တူလေအာမီကရင်မြို့သားလူမျိုးရေးအဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲအတွင်းကျုံတိုးမြို့နီးမှာရှိတဲ့ကန်နီမိကလုံကော်ဘိန်ရွာတွေကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေကြားရောက်ပောက်ကွဲပြီးမိလောင်မှုတွေဖြစ်ခဲ့ပါတယ်။ဒီသတင်းကို VOE သတင်းတောက်မအေးမှပြပြပေးပါအောင်ခင်ဗျာ
။ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ပူပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဟာဇန်နဝါရီလ24ရက်နေ့မှာပုံမပြင်းထန်လာပြီးကော့ကရိတ်ကျုံတိုးအနီးမှာရှိတဲ့ကန်းနီရွာမိကလုံရွာကော့ဘိန်ကျေးရွာတွေဘက်ကိုလက်နက်ကြီးတွေကြားရောက်ပတ်ကွဲတာကြောင့်လူနေအိမ်တွေမိလောင်ပျက်စီးခဲ့ရပြီးဒေသခံတွေဟာဒုက္ခသည်တွေအဖြစ်ထွက်ပြေးနေရတယ်ဆိုပြီးဒေသခံတဦးကပြောပါတယ
်သူမရရဘာ70လောက်လောက်မှဖြစ်တာစသော်ဖြစ်တာမရရဟိုဒီမှာဖြစ်တာမိကလုံကြောက်ဖြာကြောက်ဖြာကြောက်ဖြာပြောမှာဖြစ်တာအဲ့ကတော့ကြောက်ဖြာမှာဖြစ်တာဖြစ်တော့သူကအဲ့ဒါဟိုဘက်ကဖြစ်တာကိုဒီအဲ့ဒီဟိုနေ့ကိုဘုံကျဲတယ်ကာဒီကိုဘုံကျဲတယ်ဘာမှမဆိုင်ပဲတဲ့လက်လက်ကြီးကြီးနဲ့ပြစ်တယ်ကာဒီတူအရုံနီးပါးပဲကိုကပြုတ်ပြော်ပြီးလိုက်လောက်တယ်ဟုတ်တယ်ပြီးတော့ပြီးတော့ပြစ်သွားတာပြီးကလေးရဲ့အဲ့ဒီဟိုနေ့ရဲ့ကာဒီရဲ့တရားအားလုံးလုံးနဲ့ဆက်ကြော်တယ်ဒီကာဒီပါကိုလုံးနဲ့ဆက်ကြော်တယ်လက်လက်ကြီးနဲ့ပြစ်တာဟုတ်တယ်ဖုံးကြောင်းနဲ့ပါတယ်အဲဘက်ကပြီးပြီးကတော့ခါဆက်ပြစ်တဲ့တိုက်ပွဲရပူပေါင်းတပ်ဖွဲ့တွေနဲ့ဆက်ပြစ်တယ်တယောက်ကြတယ်ဘလို့ရှင်းကြော
အခုအခါမှာတော့ဗဟာမိတ်ပူပေါင်းတပ်ဖွဲ့တွေဘက်ကစစ်ကြောင်းနေနဲ့ပူပေါင်းတက်ခိုက်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းအဲ့ဒီဒေသကိုအလုံးရင်းနဲ့စစ်စင်နာတွေလုပ်နေတယ်လို့လေကြောင်းစစ်ကူအနေနဲ့ MI-35 ရဟတ်ယာဉ်အမျိုးအစားကိုအသုံးပြုပြီးတိုက်ခိုက်နေပါတယ
်တပ်ဖွဲ့ကသူတို့ကဒီဘက်ကိုစစ်ကြောင်းထိုးလာတဲ့အချိန်မှာပူပေါင်းကိုစစ်ကြောင်းတွေအများကြီးပဲအဲ့ဒီမှာအစီအဝါတွေပါတယ်ဒီုံလည်းပါတယ်တစ်နဲ့လည်းပါတယ်အပြီးတော့ကြားသူလည်းပါတယ်ဂလုံလည်းပါတယ်ပါတယ်ဂလုံရှိကြောင်းလည်းတယောက်ကြပါ PIDO လို့တော့ပူပေါင်းဖွဲ့ရ
တိုက်ပွဲတွေကတော့ဇန်နဝါရီလ20ရက်နေ့ကတည်းကပြင်းထန်နေတာပါပြီးခဲ့တဲ့ရက်ကတော့ KNU တပ်မ6ထိန်းချုပ်ရာဖျားသုံးစုဒေသမှာလည်းစစ်ကောင်စီရဲ့အုပ်ချုပ်ရေးရုံးတွေကိုမီးရှို့ဖျက်ဆီးမှုတွေလုပ်ခဲ့ပါတယ်စစ်ကောင်စီဘက်ကလည်းဒီအပိုင်းတွင်ဖျားသုံးစုဒေသကDKBA ခေါင်းဆောင်တဦးရဲ့အိမ်ကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုလုပ်ခဲ့ပါတယ်။ဖျားသုံးစုကြာရင်စိတ်ကြီးကော့ကရိတ်မြို့နယ်တွေမှာတော့2023ခုနှစ်နှစ်ဆကစပြီးတိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေအကြိမ်ကြိမ်လုပ်ခဲ့ပါတယ်ရှင်။